ပြည်ရဲ့သတင်းပတ်တွေတဲ့တိုက်ပွဲပြင်းထန်ခဲ့တဲ့ဂရင်းဒီဒေသလွိုက်ကော်မြို့မှာတောက်ကြနေကတိုက်ပွဲအနည်းငယ်ပြန်လည်ငြိမ်သက်သွားပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ကလွိုက်ကော်နဲ့ဒီမိုဆိုတခွင်မှာဒရုန်းနဲ့ကင်းတောက်နေတယ်လို့လက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဂရင်းဒီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှူးနှစ်ဖြစ်တဲ့ကိုပညာက VOA ကိုပြောပါတယ်။ဒီအကြောင်းကိုဇော်မိုးကျော်ကပြောပြမှာပါ။
ပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့ကစတင်ပြီးကရင်ပြည်နယ်လိုက်ကော်မြို့ထဲမှာစစ်ကောင်စီတပ်နဲ့ကရင်ပြူပေါင်းတပ်ဖွဲ့တွေအကြား၄ရက်ဆက်တိုက်ပွဲအပြင်းအထန်ဖြစ်ပွားခဲ့ပါတယ်။ဇူလိုင်လ6ရက်နေ့နောက်ပိုင်းမှာတော့နှစ်ဖက်တိုက်ပွဲကြီးကြီးမားမားမရှိပေမဲ့ကြိုကြားပစ်ခတ်မှုတွေရှိသလိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့ကရင်တာဝန်ရှိသူတွေကပြောပါတယ်။ဇူလိုင်လ12ရက်နေ့မှာတော့အခြေအနေတွေငြိမ်သက်နေတယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်
။တိုက်ပွဲကတော့ဒီပဂနေလောက်ကဆက်ဖြစ်တာပေါ့နော်။6ရက်နေ့လောက်ကြီးပြင်းထန်တယ်။အဲဒီနောက်ပိုင်းမှာတော့ဟိုရပ်ပယံကပြစ်ခတ်မှုတွေပေါ့နော်။ကြိုကြားပြစ်ခတ်မှုတွေလောက်ပဲရှိတော့တယ်ပေါ့။အခုတော့ဒါဟိုအချိန်နည်းနည်းတည်ငြိမ်သွားပြီးတော့ပြောရတယ်ပေါ့နော
်။စစ်ကောင်စီကလွိုက်ကော်မြို့ကိုပြန်လည်ထိုးစစ်ဆင်ခဲ့တဲ့ဇူလိုင်လ4ရက်5ရက်အပြင်းထန်တိုက်ပွဲဖြစ်ခဲ့စဉ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်လိုက်ကော်မျိုးတွင်ကလေးငယ်တဦးအပါအဝင်အရသာ3ဦးသေဆုံးခဲ့တယ်လို့ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီအတွင်းရေးမှူးနှစ်ကိုပညာကပြောပါတယ်
။လက်နက်ကြီးတရားပဝဲမှုကြောင့်3ဦးသေဆုံးတယ်လို့ကျွန်တော်သိရပါဘူး။ကလေးတယောက်ပါတယ်လို့ပြောရအောင
်။အခုအခါလိုက်ကော်မျိုးမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီဘက်ကလိုက်ကော်နဲ့ဒီမိုဆိုဒေသမှာဒရုန်းတွေနဲ့ကင်းထောက်နေပြီးလက်နက်ကြီးတွေနဲ့မြို့ပတ်ဝန်းကျင်မှာပစ်ခတ်တာတွေရှိနေတယ်လို့ကိုပညာကဆက်ပြောပါတယ်
။ကျွန်တော်သိတဲ့အခြေအနေရကတော့မြို့ပေါ်မှာတော့ငြိမ်နေလို့ပြောတယ်။ဒါပေမဲ့စစ်ကောင်စီကအခါတော့ဆိုတာတခါကျစစ်ကပပောက်လို့တော့လက်နက်ကြီးနဲ့မြို့ပတ်လေကိုတော့နည်းနည်းပဲပစ်တယ်ရှိတယ်ဆိုတော့တော့တိရတော့ပေါ့နော်။နောက်တစ်ခုထူးခြားတာကတော့သူတို့ဒရုန်းနဲ့တအားထောက်ပြီးတော့မှဒီမော့ဆိုတကွင်ဟိုနောက်ပြီးတော့မှဒီကော်တကွင်ကိုလည်းဒရုန်းနဲ့တအားဝဲတော့ထောက်တော့ရှိတော့အဲ့ဒါတော့လော့ဆိုတော့တိရတာဟာ
စစ်ကောင်စီဘက်ကတော့ KNPP, KNDF, PDF တပ်ဖွဲ့တွေကဇူလိုင်လ4ရက်နေ့ကလွိုက်ကော်မြို့တွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွေ့အရသာထိခိုက်သေဆုံးမှုတွေရှိကြောင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးဆက်လက်လှုပ်ဆောင်နေတယ်လို့ဇူလိုင်လ6ရက်နေ့ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ကလွိုက်ကော်မြို့ကိုပြီးခဲ့တဲ့လတဲ့ကစတင်ကတံပြန်ထိုးစစ်ဆင်ခဲ့ပြီးဇူလိုင်လပထမအပတ်မှာကရင်ပြည်ပူးပေါင်းတပ်ဖွဲ့တွေဘက်ကစုခွာပေးခဲ့ပါတယ်။ဒါဟာစီရေးဗျူဟာအရသာအတိုးအဆုတ်လုပ်တာဖြစ်ပြီးကရင်ပြည်ပူပေါင်းတပ်ဖက်ကပြန်လည်တိုက်ခိုက်နေစေဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဆိုးက VOA ကိုပြောပါတယ်